မြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုအခြေအနေကကမ္ဘာနိုင်ငံပေါင်း168နိုင်ငံထဲမှာအဆင့်140ခုမှရှိနေတယ်လို့စစ်တမ်းအသစ်တစ်ခုကဖော်ပြပါတယ်။ကမ္ဘာတဝန်းကနိုင်ငံပေါင်း168နိုင်ငံရဲ့အာဂရိလိုက်စားမှုအခြေအနေတွေကိုစောင့်ကြည့်ပြီးထုတ်ပြန်လိုက်တဲ့ Transparency International ရဲ့အဖွဲ့ရဲ့2015ခုနှစ်အတွက်စစ်တမ်းအသစ်မှာအခုလိုဖော်ပြထားတာဖြစ်ပါတယ်။အာဂရိလိုက်စားမှုအခြေအနေမှာမြန်မာနိုင်ငံကအဆင့်149နဲ့ဆိုးဝါးနေဆဲဖြစ်ပေမဲ့ပြီးခဲ့တဲ့2014ခုနှစ်တုန်းကအဆင့်156 2013ခုနှစ်မှာကအဆင့်150ခွန်ဖြစ်ခဲ့တာနဲ့ရှင်ရင်တော့ပြီးခဲ့တဲ့နှစ်အတွင်းအာဂရိလိုက်စားမှုအခြေအနေအနည်းငယ်တိုးတက်မှုရှိလာတာဖြစ်ပါတယ်။ဒါပေမဲ့ရှေ့တောင်အာရှဒေသတွင်းနိုင်ငံတွေထဲမှာတော့ကမ္ဘောဒီးယားနိုင်ငံပြီးရင်မြန်မာနိုင်ငံကအာဂရိလိုက်စားမှုအဆိုးဝါးဆုံးနိုင်ငံအဖြစ်ရပ်တည်နေဆဲဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အာဂရိလိုက်စားမှုအခြေအနေကအာဖရိကနိုင်ငံတွေဖြစ်တဲ့ Chad, Democratic Congo, သမရနိုင်ငံတို့နဲ့ဒန်းတူဖြစ်တယ်လို့လဲ Transparency International အဖွဲ့ကြီးရဲ့အစိုးရကစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံအပါအဝင်ဖြစ်တဲ့ Asia Pacific ဒေသတွင်းအခြေအနေတစ်ခုလုံးမှာတော့အာဂရိလိုက်စားမှုကဒေသတွင်းမှာအဓိကပြဿနာတစ်ခုအဖြစ်ရှိနေဆဲဖြစ်ပြီးအာဂရိလိုက်စားမှုတိုက်ဖျက်ရေးအရေးယူလှုပ်ဆောင်မှုမှာတိုးတက်ဖြစ်ထွန်းမှုကလည်းမဖြစ်စလောက်ပဲရှိတယ်လို့ Transparency International အဖွဲ့ကြီးကပြောပါတယ်။ဒါပေမဲ့လူလူကြားမှာအာဂရိလိုက်စားမှုအခြေအနေကိုပြောင်းလဲလို့စိတ်ကတိတ်ကိုမြင့်တက်လာတာကိုတော့ကောင်းမွန်တဲ့အခြေအနေဖြစ်ဖော်ပြပြီးအစိုးရတွေဘက်ကအာဂရိလိုက်စားမှုတိုက်ဖျက်ရေးကိုထိရောက်အောင်လုပ်ဖို့လိုအပ်နေတယ်လို့လည်းထောက်ပြထားပါတယ်။ကမ္ဘာတစ်လောအာဂရိလိုက်စားမှုအဆိုးဝါးဆုံးနိုင်ငံတွေကတော့မြောက်ကိုရီးယား၊ဆိုမာလီယာနဲ့အာဖဂန်နစ္စတန်နိုင်ငံတို့ဖြစ်တယ်လို့လည်းအစိုးရကစာမှာဖော်ပြထားပါတယ်ရှင်။